ဒုက္ခဆိုကြီးဖြစ်လာနိုင်ပြီးတော့အဲ့ဒီကနေလူပေါင်းသိန်းနဲ့ချီသေးဆုံးလာနိုင်တယ်လို့ပြောလိုက်ပါတယ်အီဘိုလာရောဂါကြောင့်သေဆုံးသူအရေအတွက်ဟာအခုခါမှာ3000နီးပါးရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။အီဘိုလာရောဂါအဆိုးဆုံးဖြစ်နေတဲ့နိုင်ငံတွေဖြစ်ကြတဲ့ဂီနီ၊ဆီယရာလီယွန်းနဲ့လိုင်ဘီးရီးယားနိုင်ငံတွေမှာရောဂါမပြန့်ပွားနိုင်အောင်ကုလသမဂ္ဂကကြိုးပမ်းဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတအိုဘားမားကချီးကျူးလိုက်ပါတယ်။ဒါပေမဲ့ဒီရောဂါကိုထိန်းချုပ်ကာကွယ်နေရမှာကမ္ဘာကြီးရဲ့တုံ့ပြန်မှုကတော့နှေးနေသေးတယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့တရားရေးဌာနအကြီးအကဲအဖြစ်6နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ဗဟုအစိုးရရှေ့နေချုပ်အဲရစ်ဟိုလ်ဒါဟာယာရုကနှုတ်ထွက်သွားပြီဖြစ်ပါတယ်။6နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်သူအခုလိုယာရုကအနားယူမဲ့တောင်းဆိုလွှာကိုလက်ခံလိုက်ရတာဟာကြီးနှုတ်ဘွယ်ဝမ်းနည်းဘွယ်ရာတွေနဲ့ရော့ရှက်နေတဲ့အခါသမယဖြစ်တယ်လို့သမ္မတဘာရာကိုဘာမားကပြောပါတယ်။သူလုပ်နေတဲ့လုပ်ငန်းတွေကိုရပ်တန့်မှာမဟုတ်ဘဲဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုစတင်တည်ထောင်စဉ်ကရှိခဲ့တဲ့စစ်ကူးနဲ့ဆန်နေပို့ပြီးတော့ပြင်းဖြစ်လာအောင်တိုင်းပြည်အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသမ္မတအိုဘားမားနဲ့အတူအင်ဗျူရောမှာသူယာရုကနှုတ်ထွက်ကြောင်းပြောကြားစဉ်အဲရစ်ဟိုလ်ဒါကထည့်သွင်းပြောဆိုခဲ့ပါတယ်ယာရုကအနာယူပြီးရင်သူ့အနေနဲ့မလုပ်မယ်ဆိုတဲ့အစီအစဉ်ရုတ်တရက်မရှိသေးပါဘူး။ဒါပေမဲ့သူ့နေရာကိုအစားထိုးမဲ့သူရောက်မလာမချင်းလက်ရှိတာဝန်ကိုဆက်လက်ထမ်းဆောင်သွားမယ်လို့ဆိုပါတယ်။အဲရစ်ဟိုဒါဟာပထမဆုံးလူမဲအစိုးရရှေ့နေချုပ်ဖြစ်ပြီး